ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကငင်းပယ်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီတိုအာဏာသုံးပြီးတော့မင်းတုံးကကန့်ဝတ်ခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာပထမဆုံးအကြိမ်ဖြစ်ဗီတိုအာဏာကိုသုံးစွဲခဲ့တာလည်းဖြစ်ပါတယ်။အမေရိကန်တန်ယုံကိုပဲမှာထားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကိုပြောလို့ရမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေလီကလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ဂျေရုဆလင်ကိစ္စနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအီဂျစ်နိုင်ငံကရေးသားတွင်သင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမူကြမ်းကိုမနေ့ကမဲခွဲခဲ့တဲ့အခါမှာအဖွဲ့ဝင်14နိုင်ငံကထောက်ခံပြီးတော့အမေရိကန်ကတော့ကန့်ကွက်ခဲ့ပါတယ်။မူကြမ်းထဲမှာဂျေရုဆလင်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မကြခင်ကချတဲ့ကဲရနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဆက်ပြရတဲ့အကြောင်းဆုံးဖြတ်ချက်မူကြမ်းမှာရေးသားထားပေမဲ့ဘယ်နိုင်ငံကအခုလိုဆုံးဖြတ်တာလဲဘယ်သူကဆုံးဖြတ်တာလဲဆိုတာကိုတော့မူကြမ်းထဲမှာဖော်ပြမထားပါဘူး။6နှစ်ကျော်ကာလအတွင်းမှာအမေရိကန်ပြည်ထောင်စုကဗီတိုအာဏာကိုသုံးခဲ့တာအခုဂျေရုဆလင်ကိစ္စမှာပထမဆုံးကြိမ်ဖြစ်တယ်လို့လည်းအမေရိကန်သမ္မတနီကီဟေလီကဆိုပါတယ်။ဗီတိုအာဏာသုံးခဲ့တဲ့နေရာမှာသဘောကျကျနေပြီးတော့သုံးခဲ့တာမဟုတ်တယ်လို့ခြေတုံချတုံဖြစ်ပြီးတော့သုံးဆွဲခဲ့တာလည်းမဟုတ်ဘူးလို့နီကီဟေလီကဆိုပါတယ်။အမေရိကန်ရဲ့အချုပ်အခြာအနာဂတ်ကာကွယ်တဲ့အနေနဲ့ရောအရှိလေပိုင်းဒေသငင်းငင်းလုပ်ငန်းရှင်မှာအမေရိကန်ရဲ့ခန်းကဏ္ဍကိုအကာအကွယ်တဲ့အနေနဲ့ရောအခုလိုဗီဒီယိုအနာကိုတုံးဆွဲခဲ့တာဖြစ်ကြောင်းဒီလိုတုံးဆွဲတာကအမေရိကန်အတွက်မလုံမလဲဖြစ်စရာဘာအကြောင်းမှမရှိပေမဲ့လုံခြုံရေးကောင်စီမှာကြံနေတဲ့နိုင်ငံတွေအတွက်တော့မလုံမလဲဖြစ်စရာပါလို့နီကီဟေလီကပြောပါတယ်တမနော့ထရမ့်ရဲ့ဆုံးဖြတ်ချက်ဟာလုံခြုံရေးကောင်စီရဲ့လက်ရှိဆုံးဖြတ်ချက်တည်းနဲ့လဲဆန့်ကျင်နေတာမဟုတ်ဘူးလို့လည်းသူကဆိုပါတယ်